ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်အထည်ဖော်ဆောင်ရွက်ရေးကော်မတီအတွက်အကြံပေးအဖွဲ့ဖွဲ့စည်းလိုက်တာဟာနိုင်ငံတကာအတွက်ပိုးပြီးတော့ပွင့်လင်းမြင်သာမှုရှိလာနိုင်ကြောင်းအကောင့်အထည်ဖော်ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်နိုင်ငံရေးတုံးသက်သူတွေကတော့နိုင်ငံတကာဖိအားတွေတုံ့ပြန်နိုင်ဖို့နဲ့နိုင်ငံတကာအတွေ့အကြုံတွေရရှိစေဖို့အတွက်ဖြစ်နိုင်ကြောင်းတုံ့သက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထယ်ဖို့ရေးကော်မတီအတွက်အကြံပေးအဖွဲ့ကိုဒီလ၈ရက်နေ့ကစတင်ဖွဲ့စည်းလိုက်တာဖြစ်ပြီးဒီအကြံပေးအဖွဲ့မှာ American, South Africa, Thai, Sweden နဲ့ England ကထိပ်တန်းနိုင်ငံရေးသမားကြီးတွေပါတယ်လို့မြန်မာနိုင်ငံကနိုင်ငံတကာအရေးကျွမ်းကျင်သူတွေလည်းပါဝင်တာဖြစ်ပါတယ်ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုတုံ့သက်ပြောဆိုပါတယ
်။ပြန်ယူဖို့ပြည်ရင်းပြည်ပပညာရှင်တွေပါတယ်ဆိုတော့တွေ့ကြုံရှိတဲ့လူတွေပါတာပေါ့နော်။အကောင့်ထယ်ဖို့ဆောင်ရွက်တဲ့နေရာမှာပုံမထီအောင်မယ်ပေါ့။နောက်သူတို့ကလည်းအကြံပြုတဲ့အတွက်ကြောင့်ပြန်ပြည့်ရတဲ့ကြောင့်လေးလာရမှာလေ။စာတွေတော့သူတို့တွေ့မှာပေါ့။ဒါပေမဲ့အဲ့ဒီမှာလည်းသူတို့လေးလာပြီးတော့မှကြံပြရမှာဖြစ်တဲ့တကြောင်ဒီဒီသားနဲ့ပတ်သက်လို့ဝန်ဆင်းလေးလာခြင်းတွေပါရှိတယ်။အဲ့ကြောင်ဒီသားအကြောင်းလည်းသူတို့ကိုသိမှာပေါ့။ပို့ပြီးတော့ဟို transparent ဖြစ်တယ်ပေါ့ international ပါ။
လက်ရှိရခိုင်ပြည်နယ်ကနေလူ6သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာသွားတဲ့အခြေအနေတွေဟာလူမျိုးပြုတ်ရှင်းလင်းရာရောက်နေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကစွပ်စွဲပြီးတာဝန်ရှိသူတွေကိုအရေးယူဖို့နဲ့ရခိုင်ပြည်နယ်ကိုစုံစမ်းရေးအဖွဲ့တွေတွားခွင့်ပြုဖို့တောင်းဆိုတာတွေရှိနေပါတယ်။ရခိုင်ပြည်နယ်ကိုကွင်းစင်းလေးလာပြီးမြောက်ဦးစစ်တန်းဆိုတဲ့စစ်တန်းကိုရေးသားခဲ့တဲ့နိုင်ငံရေးသုံးသက်သူဦးမမောင်စိုးကတော့လက်ရှိကြံပေးအဖွဲ့ဖွဲ့စည်းတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်။
သူတို့ဒီကြံပေးဖွဲ့မှာဒီကနိုင်ငံသား၅ယောက်ပါတာပေါ့နော်အဲနိုင်ငံသား၅ယောက်ပါပြီးဖွဲ့တဲ့ခါအကြောင်းချက်နှစ်ချက်တော့ရှိနိုင်တယ်လို့ထင်တယ်ပထမတစ်ချက်ကတော့ဒီ UN ပေါ့နိုင်ငံသားမှာရင်ဆိုင်ပြီးတော့ဖြည့်ရှင်းနိုင်ဖို့ဒါကိုရွေးပုံရပါတယ်ပထမတစ်ချက်ကတော့အရင်ဆေးဆိုးရလက်ဆက်ကလည်းဒီနိုင်ငံသားအချက်တွေကျုံနေမှာလော်ဘီဖွဲ့ငှားသလိုပဲလေနံပါတ်နှစ်ချက်ကတော့နိုင်ငံသားအတွေ့အကြုံဖိုင်းတို့ဘာလို့မှဖြည့်ရှင်းနိုင်ဖြည့်ရှင်းမစနေပြဿနာဖြည့်ရှင်းအတွေ့အကြုံလူကြီးမောင်ရပါလေနော်အဲ့လိုပဲတုံ့တမှာပေါ့
အကြံပေးဖွဲ့မှာလူတို့ရွေးချယ်ထားတဲ့သူတွေပါဝင်ရေးအတွက်လည်းအခုလိုထောက်ပြပါတယ
်ကျွန်တော်အနေနဲ့ကတော့ခိုင်းဒီလူတို့ကနေပြီးတော့ဒီကိုစားပြုရွေးချယ် mandate ပေးထားတဲ့ရွေးကောက်ပွဲမှာ mandate ပေးထားတဲ့လူတွေကိုဒီတုံ့နာဖြည့်ရှင်းတဲ့ဆဲမှာပဲဖြစ်ဖြစ်အကြံပေးကော်ပြီးတော့မှာပဲဖြစ်ဖြစ်ထဲသွင်းဖွဲ့စည်းစစ်တယ်လို့ထင်တယ်တကယ်လို့အဲ့ဒီလူတွေကိုလည်းပါဝင်ဖြည့်ရှင်းမှုပြုပဲသူတို့ရဲ့အကြံဉာဏ်မပါဘဲနဲ့ဖြည့်ရှင်းမယ်ဆိုလို့ရှိရင်တော့အဲ့ဒီရှိမှုနဲ့အဲ့ခက်ခဲနေဦးမယ်လို့ပဲကျွန်တော်အဲ့လိုပဲမြင်ပါတယ်
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကပူတွဲဥက္ကဋ္ဌအဖြစ်ပါဝင်နေပါတယ်ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစတင်ပြီးလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေဖြစ်ပွားခဲ့တာပါ2015ခုနှစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရဖွဲ့ပြီးချိန်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒူးသမရဦးမြင့်ဆွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်စတဲ့ကော်မရှင်တွေဖွဲ့စည်းခဲ့ပါတယ်ဒီကော်မရှင်တွေရဲ့အကြံပြုချက်တွေကိုဖော်ဆောင်ဖို့အတွက်ဒီနှစ်စက်တင်ဘာလမှာအကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီတက်ကိုဖွဲ့စည်းခဲ့တယ်လို့ဒီကော်မတီကိုဖွဲ့စည်းစဉ်ထုတ်ပြန်တဲ့ကြေညာချက်မှာအကြံပေးအဖွဲ့ကိုပြည်တွင်းပြည်ပမှပညာရှင်တွေဘာသာရပ်ဆိုင်ရာကျွမ်းကျင်သူတွေအတွေ့အကြုံရှိသူတွေနဲ့ဖွဲ့စည်းသွားမှာဖြစ်ကြောင်းဖော်ပြခဲ့ပါတယ်